Welcome to the Voice of America in Burmese.
Mingma mne kema sha. Toda shen alo. Bi ane nyu ga ni tinwe ja ba si. Washington ni ro view American tan ga ni 2021 April 4 ye. Tining lwe ni mne khin season lwe go Myanmar san lo di mne 6 nai ga ni 9 nai a thi. Line no meter 32 40 ne 48. Line line meter 190 ro ga ni thau lwe pe ni ba bi.ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါပထမဆုံးတော့သတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးပါမယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာလာနှစ်လကျော်လာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုဒီဆက်ရှိနေပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်ရှင်နေနေ့မှာတည်ဆုံသူကအနည်းဆုံး9ဦးရှိခဲ့ပါတယ်ရှင်နေနေ့ကသခိုင်းတိုင်းမုံရွာမှာခြေတဲ့ဆန္ဒပြလာတဲ့တင်မတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတွေတိုက်ခတ်မှုကြောင့်ဆန္ဒပြသူ3ဦးတည်ဆုံခဲ့ရပါတယ်မန္တလေးမှာတော့မနေ့အာယုံတက်ချင်းကစပြီးမြန်မာနိုင်ငံလုံးဆရာကျောင်းသားတမကတက္ကသိုလ်ကောလိပ်ဆရာဆရာမတွေတန်ခတ်တမကအဖွဲ့တွေရေကန်းအလုတ်သမားတွေအပါဝင်လူပေါင်းတောင်းနဲ့ချီပါဝင်တဲ့တက်ပေါင်းစုတပိတ်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်။မွန်ကြီးနယ်တထုံမြို့မှာတော့စနေနေ့ကဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတွေဘက်ကတိုက်ခတ်နှိမ်နင်းတဲ့အတွက်တအူးတည်ဆုံခဲ့ရတယ်လို့ဗကူးမှလည်းတအူးတည်ဆုံခဲ့ရတာပါ။အခုလိုတည်ဆုံမှုတွေရှိနေပေမဲ့ရန်ကုန်နေပြည်တော်ပြမနာမိုးကောင်ကောလင်အောင်လံကံမတောင်ကြီးမူဆယ်ကလေးတဝဲအပါဝင်နိုင်ငံတလောမြို့ရအတော်များများမှာပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြကြပါရန်ကုန်မန္တလေးမိုးကုတ်ရွာငံနဲ့ဖားကန့်တို့မှာတော့နေဘက်တွေအပြင်ညဘက်တွေမှာလည်းညသပိတ်တွေကိုဆင်နွှဲနေကြပါတယ်နိုင်ငံတကာဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းမှုကြောင့်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေအခု2လကျော်လာချိန်မှာတည်ဆုံးရသူပေါင်းကအနည်းဆုံး950ရှိနေပြီးဒီထဲမှာကလေးငယ်46ယောက်ပါနေတယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုထောက်ခံကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ကပြောကြားလိုက်တာကြောင့်စစ်တပ်နဲ့ကာလတာရှည်တိုက်ပွဲဆင်နွှဲနေတဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေပိုးပြီးကြီးမားလာမှောက်ကိုစိုးရိမ်လာကြပါတယ်။တိုင်းဒေသလက်နက်ကိုင်10ဘွဲ့ဟာစနေနေ့မှာအွန်လိုင်းကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်မှာကြီးအစ်စ်တွေနဲ့တိုက်ခတ်တာအပါအဝင်အကြမ်းဖက်ဖြိုခွင်းနဲ့လုပ်ရအပေါ်မှာပြစ်ဒဏ်ရှုံချခဲ့ကြတာပါ။စစ်တပ်အာဏာသိမ်းပြီးနှစ်လအကြာမှာဆန္ဒပြသူ950ကျော်တည်ဆုံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာစစ်တပ်ကတလတာအပြစ်ခတ်ရစဲကြီးညာခဲ့ပေမဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားကိုထိပါသူတွေအတွက်မပါဘူးလို့ကြေညာခဲ့တာပါ။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်ကြီးရွတ်ဆက်ကတော့အကြမ်းဖက်ဖြိုခွဲတဲ့လုပ်ရက်တွေအတွက်အာဏာသိမ်းစစ်ကောင်စီကတာဝန်ခံမှုရှိရမှာဖြစ်ကြောင်းနဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းနေတာအပါအဝင်အကြမ်းဖက်လုပ်ရက်တွေအားလုံးကိုရပ်တန့်ရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ NLD အစိုးရလက်ထက်မှာရရှိထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူညီချက် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်10ဘွဲ့အနေနဲ့ online ဆွေးနွေးပွဲအတွင်းဒီ NCA ကိုပြန်ပြီးတုံ့ပြန်ခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံမှာအာဏာရှင်စနစ်ကျဆင်းဖို့တောင်းဆိုတဲ့ပြည်သူတွေနဲ့အတူတသားတဲ့ရက်တီသွားမှာဖြစ်ကြောင်းလဲဗိုလ်ချုပ်ကြီးရွတ်ဆက်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပြည်လက်နက်ကိုင်တပ်ဖွဲ့ KNU ကတပ်မဟာ9နယ်မြေမှာမြန်မာတပ်စခန်းတစ်ခုကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တပ်မတော်ကလေကြောင်းကနေပါတောက်ပြန်တိုက်ဆိုင်နေတယ်လို့ကချင်ပြည်နယ်ဘက်မှာလဲ KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတိုးလာနေချိန်မှာပဲအခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေအပါအဝင်မြန်မာအမှုပညာရှင်အတော်များများကိုအာဏာသိမ်းစစ်တပ်ကရဇတ်ကြီးပုံမှ905ကကြီးနဲ့အရေးယူဖို့ပြင်ဆင်နေပါတယ်။ဒီအမှုပညာရှင်တွေဟာပြည်သူဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါလာစေဖို့နဲ့အများပြည်သူအထိတ်တလန့်ဖြစ်အောင်တွေးထိုးနှုံဆောင်မှုတွေကို သူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြနေတာကြောင့်အေးအေးယူရတာဖြစ်ကြောင်းလဲစစ်တပ်ပိုင်းသတင်းဌာနတွေကဧပြီလ2ရက်နဲ့3ရက်နေ့တွေမှာကြေညာခဲ့တာဖြစ်ပါတယ်။ခန်းစီအေးအေးယူမဲ့သူတွေထဲမှာတော့ရုပ်ရှင်သရုပ်ဆောင်အကယ်ဒမီဖွေးဖွေးတက်မွန်မြက်အကယ်ဒမီအင်ဒရာဂျော်ဆန်ကော်နီပိုင်ဖြိုးသူမင်းမော်ကွန်ပိုပိုအဆိုရောအာဇာနီကြားပေါက်ချမ်းချမ်းအပါဝင်အနုပညာရှင်40ကျော်ပါဝင်ပြီးနောက်ထပ်အရေးယူမဲ့သူတွေရှိသေးတယ်လို့လည်းပြောပါတယ်။နောက်နာမည်ကြီးအနုပညာရှင်တွေဖြစ်တဲ့ခင်ဝင့်ဝါ၊ညီနန္ဒ၊အောင်မြင့်မြတ်၊ဇင်အောင်၊နိုဘန်ထူး၊ချမ်းမြင့်မောင်ချိုး၊ညီထုတ်ခေါင်၊ဝါစုမိုးဦး၊ချောချောနန္ဒ၊ရဲရိုက်၊ထက်အောင်ရှိုင်း၊အောင်သူလွင်၊မေဦး၊မေတိုးခိုင်၊တန်တာလှိုင်း၊ဖြိုးဖြိုးအောင်၊ဒေါက်တာသူရင်လှိုင်းဝင်း၊မတ်ထက်ဇင်တော်နိုင်၊ဒေါက်တာမြတ်ဝီကြီး၊မေဇန်ဝင်း၊စီသူဝင်း၊ဒေါ်နန်းမြတ်စော၊မေဦးမောင်ကျော်ရဲထွန်းနှင်းသွေးယူအောင်မယ်ရီနဲ့အင်ဂျယ်လမုန်တို့လည်းအေးအေးယူခံရတဲ့အထက်မှာပါဝင်ပါတယ်မြန်မာနိုင်ငံမှာဖက်တရီတရက်စစ်တပ်အာဏာသိမ်းခဲ့ပြီးရက်ပိုင်းတွင်မှာပဲအဆိုတော်တူတူသေုပ်ဆောင်ဒေါင်းအပါဝင်အနုပညာရှင်တချို့ကစီဒီအမ်လှုပ်ရှားမှုကိုထောက်ခံလှုပ်ရှားလာကြတာဖြစ်ပါတယ်ဖက်တရီလာစမ်းမှာပဲရုပ်ရှင်သေုပ်ဆောင်ပြည်တီဦးနဲ့လူမင်းဒါရိုက်တာကိုပေါ့ဝိုင်းအဆိုတော်အနက်ကအပါဝင်အနုပညာရှင်တချို့ကိုလည်းအမြင့်ဆုံးထောင်ဒဏ်2နှစ်အထိကျခံရနိုင်တဲ့ပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခဲ့ပြီးတချို့လည်းအဖမ်းဆီးခံခဲ့ရပါတယ်။မြန်မာနိုင်ငံမှာဆက်အနာရှင်ဆန့်ကျင်ဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်ဖြိုခွဲတာခံနေရပေမဲ့ပြည်သူတွေကနောက်ဆုံးမသွားပဲပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတယ်လို့ပြည်ပရောက်မြန်မာတွေကလည်းကိုရောက်နေတဲ့နိုင်ငံအသီးသီးမှာမြန်မာနိုင်ငံအရေးဝိုင်းဝန်းအကူအညီပေးကြဖို့အတွက်တောင်းဆိုဆန္ဒပြနေကြစေပါ
။ Russia, please stay out of our country. We will fight till our democracy is reinstated. The people of Myanmar.
Washington DC ဝန်ရှင်ကြီးနယ်တွေကမြန်မာနိုင်ငံသားတွေဟာစနေနေ့ကရုရှားတန်ရုံရှင်မှာစုဝေးကြပြီးမြန်မာအရေးအတွက်ရုရှားကအကူအညီပေးဖို့ပန်ကြားခဲ့ကြပါတယ်။ဒါအပြင်မြန်မာတန်ရုံ၊တရုတ်တန်ရုံ၊အိန္ဒိယတန်ရုံ၊သမရအင်ဂျူနဲ့Washington DC ကြောက်တိုင်တွေရှိမှလဲလမ်းလျှောက်ချီတဲ့ဆန္ဒထုတ်ဖော်ခဲ့ကြတာပါမြန်မာနိုင်ငံမှာဆန္ဒပြပွဲတွေအတွင်းအသက်တည်ဆုံးခဲ့ရသူတွေအတွက်လဲ American နိုင်ငံရောက်ဆရာတော်တွေဥဆောင်ပြီးဆူတောင်းပေးခဲ့ကြတယ်လို့နိုင်ငံတွင်းဆက်လက်လှုပ်ဆောင်နေကြတဲ့ဆန္ဒပြပွဲတွေမှာအန်ဒီယခင်အောင်လဲဆူတောင်းပေးခဲ့ကြပါတယ
်အမေရိကန်ကရောဒီကမ္ဘာလုံးကရောမြန်မာနိုင်ငံမှာရောပေါ့နော်အလုံးဒီမိုကရေစီတပ်ဖွဲ့ကိုဝင်နေကြတဲ့သူတွေကိုဦးဇင်းတို့အန်ဒီယခင်ရဲ့အကြမ်းမှဆန္ဒဆောင်နေတိုက်ပွဲဝင်နေအောင်ဆန္ဒဥဒနာမေတ္တာပို့ပါမယ
်။အမေရိကန်နိုင်ငံကမြို့ကြီးတွေဖြစ်တဲ့ Washington DC အပြင်နယူးယောက်၊ Boston နဲ့ San Francisco မြို့တွေမှာလည်းစနေနေ့ကမြန်မာနိုင်ငံအရေးအတွက်စုဝေးတောင်းဆိုခဲ့ကြတာပါ။ London မှာတော့ယာနဲ့ချီတဲ့ Britain ရောက်မြန်မာတွေစုဝေးပြီးမြန်မာတန်ရုံးရှင်မှာစုဝေးဆန္ဒပြခဲ့ကြပါလေ။မြန်မာတန်ရုံရှိပြန်လန်ဒန်ကတရုတ်တန်ရုံနဲ့ရုရှားတန်ရုံတွေရှိမှာစုဝေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရှိကိုပါတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာလည်းတနင်္ဂနွေနေ့မှာစုဝေးဆန္ဒဖော်ထုတ်ကြဖို့အတွက်ဂျပန်ရောက်တိုင်းရင်းသားများအဖွဲ့အစည်းကဆော်ဩထားပါတယ်။
American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကမ္ဘာအရေးရပ်မှာကိုရိုနာဗိုင်းရပ်ရောဂါကာကွယ်ဆေးတွေဆက်ပြီးတော့ထိုးပေးနေပေမဲ့ပိုကူးစက်မှုမြင့်တက်လာနေတဲ့အတွက်ကန့်သတ်တားမြစ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။အီစတာပွဲတော်အားလည်းရမှာအခုလိုကန့်သတ်မှုနဲ့ရင်ဆိုင်နေရတဲ့လူပေါင်းတန်းနဲ့ချီရှိနေတာပါ။အီတလီနိုင်ငံမှာတော့ Saint Peter ရင်းမြစ်မှာလူတွေစုယုံပြီးတော့ဖို့ပြုဆုတောင်းတာမျိုးမလုပ်နိုင်အောင်လို့စနေနေ့ကစပြီးတော့၃ရက်ကန့်သတ်ချက်ထုတ်ပြန်ထားပါတယ်။မနစ်တုန်းကလည်းအလားတူကန့်သတ်ချက်ထုတ်ပြန်ခဲ့တာပါ။မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတည်သမျိုးအလင်းအမြန်ကူးစက်ပြန့်နှံ့မှုကြောင့်အရေးပေါ်ဌာနမှလူနာတွေနဲ့ပြည်နေတဲ့ပြင်သစ်နိုင်ငံမှာလည်းတနင်္ဂနွေနေ့ကစပြီးတော့ကန့်သတ်ချက်အထိထုတ်ပြန်ထားပါတယ်။ဘယ်လ်ဂျီယမ်နိုင်ငံအပါအဝင်အခြားဥရောပနိုင်ငံအတော်များများမှလည်းကာယောဂဆိုင်ရာကန့်သတ်ချက်တွေလက်တလောပြန်ပြီးတော့ချမှတ်ထားတာပါ။က ကနေဒါနိုင်ငံအွန်တိုရီယိုဖက်မှာလည်းအနည်းငယ်များလာတဲ့ဗီဇာပြောင်းဖို့ကူဆက်မှုကြောင့်ဆေးရုံရောက်လာသူတွေတိုးလာနေတဲ့အတွက်စနေနေ့ကစပြီးတော့20ရက်ကြာကန့်သတ်ချက်တွေချမှတ်လိုက်ပါတယ်ဘရစ်ဒစ်ကိုလံဘီယာနဲ့ခွေဘက်ဒေတာတွေမှာလည်းကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်ကယောကတန်လူလည်ရင်ဆိုင်နေရတဲ့ဘရာဇီးလနိုင်ငံမှာလည်းကူးဆက်မြန်ဗီဇာပြောင်းဖို့ဆက်ပြီးတော့ အီကွေဒေါ်နဲ့ပီရိုးနိုင်ငံမှာတော့ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်လိုက်ပါတယ်။ အမေရိကန်နိုင်ငံကလည်းပြည်သူတန်းတရားကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာပြီးလို့တောက်ကြနေမှာကြေညာပေမဲ့လို့တချို့ပြည်နယ်တွေမှာတော့ပိုကူဆက်မှုမြင့်တက်လာနေကြပါ။ဥရောပနိုင်ငံတွေမှာလည်းကာကွယ်ဆေးအမြန်ထိုးပေးနိုင်အောင်ဆက်ပြီးတော့ကြိုးပမ်းနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့
တောင်တရုတ်ပင်လယ်ပြင်ထဲမှာရှေ့ပြင်းနယ်နိမိတ်တိုးချင်နေတဲ့တရုတ်နိုင်ငံရဲ့လောရကိုစောင့်ကြည့်တဲ့အနေနဲ့အမေရိကန်စစ်တပ်ကမိနစ်တုံးကဒေတာရင်းမှာတပ်တွေအကြီးအကျယ်ချထားတာကိုတွေ့ရတယ်လို့တရုတ်သုတေသနဌာနတစ်ခုကပြောပါတယ်။2020ပြည်နှစ်ထဲဒေတာရင်းအမေရိကန်တပ်အင်အားနဲ့စစ်ရေးလှုပ်ရှားမှုမျိုးဒီအရင်နှစ်တွေမှာတိမ်မတွေ့ခဲ့ရဘူးလို့လဲမတ်လ၁၂ရက်နေ့ကထုတ်ပ In Beijing, they know very well that the U.S. and its allies have the naval supremacy Indo-Pacific-wise.
Indo-Pacific data themayo, tangtio pinay yibin themawa, America na tuye mahamay ng ngaruye, yeta ea popiro tangtien kaimamo shire surati usuya ga kong-kong tibare. Madara samu duku pshikaye, jimare aju sadwe papaw lame suragule turu kong-kong tabo papare lu, dojo achesai sasakawa nyanyayene, pinay bien muwada sanya, tutitana thana, ajiran tuteti, Fabrizio Bazzato ga piosu tuaraba. Hawaii ma ta swe thare American Indo-Pacific ta phwe ga le taung te yop pin le pin si go mnit ga American yetat temo 10 sin si lo khe pi ro 2019 khune dong ga le kin le yetat temo 10 sin si lo khe de chaung ti pyu ba le 2019 khune matan khin dong ga ro a mya so 5 sin na si lo khe phu ba le American le dat ga le taung te yop pin le pin ma si ye le chin bo B-52 bong je le yin de sin go a ri ga le yin tin temo si pi bo khe de lo July la ma ti pyu tha ba le တောင်တရုတ်ပင်လယ်ပြင်ရေပြင်းနယ်နိမိတ်အများစုကိုသူပိုင်အဖြစ်တရုတ်ကပြောဆိုနေပေမဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းရေပြင်းနယ်နိမိတ်တချို့ပိုင်ဆိုင်ကြောင်းပြောဆိုထားတာပါတေသာရင်းမှာတရုတ်ကအင်အားအကြီးဆုံးဖြစ်တဲ့အတွက်တရုတ်နဲ့အငြင်းပွားနေတဲ့နိုင်ငံတွေကအမေရိကန်ရဲ့အကူအညီတွေကိုလိုအပ်နေကြတာလည်းဖြစ်ပါတယ်အီရန်နိုင်ငံကသူ့အပေါ်ချမှတ နဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာရှစ်သတင်းပတ်ကြရင်ဆွေးနွေးမှာဖြစ်ပြီးတော့အဲ့ဒီမတိုက်ခင်စနေနေ့မှာအီရန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မှတ်ချက်ထွက်လာတာပါအမေရိကန်ပြည်ထောင်စုနဲ့တွယ်ဝိုက်စွာဆွေးနွေးနိုင်ရေးအီရန်နိုင်ငံဘက်ကအပြူသဘောဆောင်တဲ့ရည်တည်ချက်တွေကိုလာမဲ့ဆွေးနွေးပွဲမှာပြသဖို့ပြည်ထောင်နိုင်ငံကတိုက်တွန်းလိုက်ချိန်မှာပဲအီရန်ရဲ့ပြောဆိုချက်ထွက်လာတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံဗီယက်နမ်မှာကျင်းပမယ့်အစည်းအဝေးမှာနျူကလ িয়ার သဘောတူစာချုပ်ထဲအမေရိကန်ပြန်လည်ပါဝင်လာနိုင်ရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။အမေရိကန်ဘက်ကတန်ခါပိတ်ဆို့မှုတွေတကြည်ပြေလျှော့ပေးတဲ့ဘလို့လို့ရမျိုးကိုမဆိုဆန့်ကျင်ပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဆဒစ်ခါဒီဘဒက်ရှ်ကပြောပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ကန့်သတ်ထားတဲ့သဘောတူစာချုပ်ကနေ2018ခုနှစ်မှာသမရဟောင်းဒေါ်နယ်ထရမ့်ကနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်တန်းကပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်ခဲ့တာကြောင့်သဘောတူစာချုပ်ပါကန့်သတ်ချက်တချို့ကိုအီရန်ဘက်ကလည်းဆက်လက်မလိုက်နာတော့တာဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်ကဒီသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းဖို့လိုလားနေပေမဲ့ဘယ်သူဘက်ကမှခြေလှမ်းမစကြသေးပါဘူး။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်မှာလက်မှတ်ထိုးခဲ့တဲ့အီရန်တရုတ်ရုရှားပြင်သစ်ဂျာမနီပရတိန်နိုင်ငံတို့ကအမေရိကန်ပြန်ဝင်လာနိုင်ခြင်းနဲ့ပတ်သက်လို့တောက်ကြနေကဗီဒီယိုအွန်လိုင်းကနေဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကအစိုးရပိုင်းပြတိုက်တွေနဲ့သုတေသနဌာနတွေကိုစုစည်းထားတဲ့ Smithsonian Institution 2,195 နှစ်ပြည့်အခမ်းအနားတွေကိုဒီနှစ်နောက်မှရရင်ကျင်းပမယ်လို့ခန့်မှန်းရပါတယ်အဲ့ဒီအခမ်းအနားမှာတော့အနာဂတ်မှာဖြစ်လာနိုင်တဲ့ပြခန်းတွေပါဝင်မှာဖြစ်ပြီးအထူးကြံမဖြစ်ရအောင်ကူညီပေးမဲ့စေယုံနဲ့အာကာသဟင်းလင်းမြင်ခီးစင်တွေကိုလည်းတွေ့မြင်ရမှာပါ။က ကမ္ဘာအကြီးဆုံးလုပ်ငန်းအဖွဲ့ဖြစ်တဲ့ Smithsonian Institution လက်အောက်မှာပြရိုက်၁၉ခုသုတေသနဌာန၉ခုနဲ့အမျိုးသားတရိတ်ဆိုင်ရုံတို့ကိုတည်ထောင်ထားတာဖြစ်ပြီးတော့အများပြည်သူအခမဲ့ဝင်ခွင့်ပြုထားတာပါဓာတုဗေဒပညာရှင်အင်္ဂလိပ်တထေကြီး James Smithson ကမြို့တော်ဝါရှင်တန်မှာရှိတဲ့သူပိုင်မြေနေရာတွေကိုဉာဏ်ပညာဗဟုသုတတိုးသက်စေမဲ့လုပ်ငန်းတွေမှာအသုံးချဖို့ဆိုပြီးအစိုးရကိုလှူဒါန်းခဲ့ပြီးတဲ့နောက်1846ခုနှစ်မှာ Smithsonian Institution ကိုအမေရိကန်လွှတ်တော်ကထူထောင်ခဲ့တာပါအဲ့ဒီအချိန်ကစပြီးတော့ပြရိုက်အတွဲအနုပညာပစ္စည်းပေါင်းစုံကနေအင်းဆက်ပိုးမွှားတွေအထိစုဆောင်းလာခဲ့တာဖြစ်တယ်လို့ Smithsonian သမိုင်းပညာရှင် Pamela Hansen ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့် Smithsonian ပြတဲ့အများစုကိုမနစ်ကစပြီးတော့ပိတ်ထားသလိုဖဲအချင်းပြန်ပွင့်မလဲဆိုတာမသိရသေးပါဘူး။2019ခုနှစ်မှာပြလိုက်တွေနဲ့တရိတ်ဆိုင်ရုံတွေကိုကမ္ဘာတစ်ဝန်းကနေလာကြည့်တဲ့လူပေါင်း22တန်းကျော်ရှိခဲ့ပါတယ်။ပြလိုက်တွေပိတ်ထားပေမဲ့ online ကနေပြခန်းတွေကပစ္စည်းအများစုကိုကြည့်ရှုနိုင်ပါတယ်။ပြလိုက်မှာစုဆောင်ပြသထားတဲ့ပစ္စည်းပေါင်း154တန်းလောက်ရှိပြီးတော့အများစုကတော့လူဒန်းထားတာတွေပါ။လူအများဆုံးဝင်တာကတော့အာကာသနဲ့လေကြောင်းပြန်တတ်မှုဆိုင်ရာပြတိုက် Air and Space Museum ဖြစ်ပါတယ် Smithsonian ပြတိုက်တွေထဲမှာ Dinosaur သတ္တဝါကြီးအပါအဝင်အခြားကြောက်ဖြစ်ရုပ်ကြွင်းမျိုးစုံအပြင် Blue Hope Diamond လို့ကမ္ဘာပေါ်ကအရွယ်အစားအကြီးဆုံးနဲ့တန်ဖိုးအများဆုံးအပြာရောင်စိတ်နှုံးကြီးနဲ့အခြားတွင်ထွက်ကြောက်မဲ့ရတနာတွေကိုလည်းပြသထားတာဖြစ်ပါတယ VOA American အတန်းရဲ့တင်းငင်းတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါ။အခုဆက်လက်ပြီးတော့တင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာဆက်အနာတိမ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်ဖိနှိပ်ဖြိုခွင်းမှုဆက်လက်ဖြစ်ပေါ်နေပြီးတည်ဆုံမှုတွေဆက်ရှိနေတာကြောင့်ဒါတွေကိုရပ်တန့်သွားအောင်နဲ့အပြောင်းလဲတွေဖြစ်ပေါ်လာအောင်နိုင်ငံတကာအတိုင်းအဝန်းကအရေးယူဆောင်ရွက်ပေးဖို့ကမ္ဘာတစ်လုံးနိုင်ငံတချို့မှာစနေနေ့ကမြန်မာတွေစုယုံဆန္ဒပြခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့တိုင်းရင်းသားပေါင်းစုံပါဝင်ပြီးယာနဲ့ချီတဲ့မြန်မာတွေကမြန်မာစစ်တပ်ကိုအကောင်အကွယ်ပေးနေတဲ့ရုရှားတန်ယုံအိန္ဒိယတန်ယုံတွေအပြင်မြန်မာတန်ယုံရှိကိုပါချီတက်သွားရောက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်ဟောပြောခဲ့တဲ့မြန်မာအရေးလှုပ်ရှားသူဒေါက်တာနိုင်အောင်က DC ဆန္ဒပြပွဲနဲ့ပတ်သက်လို့ခုလိုပြောပါတယ
်။ပထမရုရှားတန်ယုံမှာဆန္ဒပြတယ်။နောက်ပြီးတော့မှဒီအိန္ဒိယတန်ယုံမှာဆန္ဒပြတယ်။နောက်ပြီးတော့အခုဒီမြန်မာတန်ယုံရှိကိုရောက်နေကြတာပေါ့နော်။အဲ့တော့အိန္ဒိယတန်ခိုးမှာပြတဲ့အကြောင်းရင်းကတော့အဒီမနေဆက်ကူဒုက္ခသည်တွေရောက်နေတာကိုမီဇိုရန်ဝန်ကြီးချုပ်ကတက်ခံတယ်ဆိုပေမဲ့လို့ကွန်မြူနတီတွေကတက်ခံတယ်ဆိုပေမဲ့လို့အိန္ဒိယသမရာနေပြီးအစိုးရနေပြီပေါ့နော်ဒီပြန်ပို့မှုညွှန်ကြားထားတဲ့ဆိုတဲ့ကိစ္စမှာဒီဆန္ဒပြတာပါဆိုတော့အဲ့ဒီမှာကျွန်တော်ပြောတဲ့သတင်းစကားကတော့အဓိကအပြင်တော့ကျွန်တော်တို့ကဒီရှေးလျားတဲ့နေဆက်နဲ့တူတူနေလာကြတယ်နောက်သမိုင်းကြောင်းတွေလည်းတူရှိလာကြတယ်တော်ဒီကျွန်တော်တို့ဒီကိုလိုနီစံကျင်းတဲ့ဘိုင်းမှာလည်းအတူတူတွေရှိခဲ့ကြတယ်။နောက်နောက်ပြီးတော့ကျွန်တော်တို့ဒီရှင်ချင်းမှုတွေလည်းဖယ်ရရတာရှိရပေါ့ဗျာ။ကျွန်တော်တို့ကဘယ်လိုလဲဆိုတော့ကျွန်တော်တို့အင်းဒီဂျင်းနေဖြစ်နေကြတယ်။အင်းဒီဂျင်းနေဖြစ်နေကြတဲ့အခါမှာအိန္ဒိယအနေနဲ့အခွင့်အရေးတစ်ခုရှိနေပါတယ်။အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ပုံမှန်နိုင်ငံကိုအင်းဒီနာချင်းကောင်းအဖြစ်ချင်ဘူးလားပေါ့ဖြစ်ချင်တယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီနဲ့အတူကျွန်တော်တို့ဒီမိုကရေစီတပ်ဖွဲ့နဲ့အတူတူအာစူပေါင်းဆောင်ရွက်ဖို့လိုတယ်စေဆိုးရကပဲနေဆက်မှာရှိတဲ့မတည်ငြိမ်မှုတွေကိုဖြစ်အောင်လုပ်နေတာဒုက္ခတွေတွေကိုအဲ့ဒါပြန်လည်းဖြစ်အောင်လုပ်နေတာအဲ့တော့အိမ်ကြီးချင်းတွေကိုဒုက္ခပေးနေတာကဗမာစစ်တပ်ပဲဖြစ်တယ်အဲ့တော့ဗမာစစ်တပ်မရှိမှသာလဲကျွန်တော်ဗမာပြည်ရဲ့သူတို့တဲ့အိမ်ကြီးချင်းကောက်ဖြစ်ပြီးတော့တိုင်းပြည်ကိုယ်ယူမိကြမယ်နေဆက်တွေလည်းပုံမြင်ကြမယ်ဆိုတဲ့သဘောထားပ
ါအလားတူအမေရိကန်အရှေ့ဘက်ခြံနယူးယောက်မြို့တိုင်းစကွဲမှာလဲဒေသစံတော်ချင်းမွန်းလွဲပိုင်းမှာမြန်မာပြည်ယာနေကြီးတက်ရောက်ဆန္ဒပြခဲ့ကြပါတယ်အရေးစနာပြပွဲမှာ88မျိုးဆက်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဦးနေတင်မြင့်ကလည်းအခုလိုပြောသွားပါတယ
်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတော်အစ်စ်ကြီးကိုနော်လက်မခံဘူးဒီမိုကရေစီနိုင်ငံတော်ကြီးစစ်ပွားမှာကိုလက်မခံဘူးပြည်သူတွေလူ့ခွင့်ရပြည့်ဝမှာရရှိမှာကိုမလိုလားလို့ပြေဖေဗူလာ10ရက်နေ့မှာအချမ်းပြည့်နဲ့စစ်အာဏာသိမ်းလက်ပါတယ်အဲ့ဒီကကျွန်တော်တို့ဟာ2020ရေကောင်းရက်လက်အရာကျွန်တော်တို့ CRPS ကော်မတီပေါ်ထွက်လာပါတယ်အခု CRPS ကော်မတီရဲ့နော်ဒီအခုသူတို့ရဲ့အဖွဲ့အစည်းနဲ့တိုင်းတောင်ပေါင်းစုံအားလုံးနဲ့စုစည်းညီညွတ်မှုလက်နက်ကန်အဖွဲ့အစည်းနဲ့ဆွေးနွေးမှုဟာအားလုံးအမြင်သွားတဲ့ကျွန်တော်တို့2008ဖွဲ့စည်းပုံအချိန်ကဥပဒေဆိုရဲတောင်းတဆင်းကြီးကိုချက်သိမ်းနိုင်ရပါပြီ2008ဖွဲ့စည်းပုံဆိုတဲ့တောင်းဆင်းကြီးကိုကျွန်တော်တို့အားလုံးချက်သိမ်းနိုင်ရပါပြီအလုံးနဲ့တောင်းချစ်ဖွဲ့စည်းပုံဟာတစ်ဖက်က
အမေရိကန်နောက်ဘက်ဆန် San Francisco မြို့မှာလဲကုလသမဂ္ဂ Plaza ရှိမှာရာကျော်တဲ့မြန်မာတွေစနေနေ့ကစုဝေးဆန္ဒပြခဲ့တာပါဆန္ဒပြပွဲမှာဥဆောင်ပါဝင်သူဦးကိုကိုလေးပြောတာကဣရိမဘလို့မတရားတပ်ဖြတ်နေတယ်ကလေးတွေဘလို့တိတ်နေတယ်အမျိုးသမီးတွေဘလို့တိတ်နေတယ်ကျောင်းသားလူငယ်လေးတွေဘလို့တိတ်နေတယ်ဆိုတော့ဒီမှာရှိတဲ့မိဘပြည်သူများအားလုံးအသိပဲဖြစ်တယ်ဒီနေ့ကျွန်တော်တို့ရဲ့တိုက်ပွဲဟာ
စစ်ဖက်စစ်ပနတ်တန်ခွာအောက်ကလွတ်ပြဖို့ပြည်သူတရားလုံးပူးပေါင်းကြိုင်ဖက်ဝင်နေတဲ့တိုက်ပွဲဖြစ်တယ်။တို့ပြည်သူတွေကြီးရလားဟဲ့။တို့တွေပါတောင်းဆိုနေတာလေဒီမိုကရေစီရရှိရေး။ဒီမိုကရေစီရရှိရေး။အဲဒီတော့ကျွန်တော်တို့ရဲ့တိုက်ပွဲမှာမြတ်စွာဘုရားမှာတစ်ခါမှမရှိဘူးနဲ့ ဒီလူတို့လူတရားလုံးကလုံးဝငုံမခံတော့ဘူးနှီးပေါင်းစုံနဲ့တိုက်ပွဲဝင်မယ်ဆိုတာဆုံးဖြတ်ချက်ချပြီးသားဖြစ်တယ်နှီးပေါင်းစုံဆိုတဲ့နေရာမှာဘာပြောတာလဲလက်နဲ့တိုင်တော်လိုင်းကတော်လာမယ်ဆိုပြီးတော့ဒီလူလူတရားလုံးကဆုံးဖြတ်ချက်ချထားတာဖြစ်တယ် generation Z တွေဗမာပြည်မှာမျိုးရည်တိုင်းကအသိခံပြီးတိုက်ပွဲဝင်တာဝင်နေတာဖြစ်တယ်သူတို့နောက်မှာတို့ပြည်သူတွေရှိရလား
တို့ပြည်သူတွေကြီးရပါဟဲ့ကြီးရပါဟဲ့အမေရိကန်ပြည်သူ့မှာလိုပဲဥရောပနိုင်ငံတွေတဲကဗြိတိန်နိုင်ငံထဲမှာရှိတဲ့မြို့နယ်အသီးသီးကထောင်ကနန်းရှိတဲ့ဗမာနဲ့တိုင်းသားတွေဟာဗြိတိန်ပါလီမန်ဗြိတိန်ဝန်ကြီးချုပ်ယုံရုရှားတန်ယုံမြန်မာတန်ယုံရှိတို့ကိုတွားရောက်လှည့်လည်ဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲဖြစ်မြောက်ရေးဦးဆောင်စီစဉ်သူတွေထဲမှာပါဝင်သူတူဦးဖြစ်တဲ့ကိုမင်းဟိ
ျွန်တော်တို့သွားခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်အိမ်မော်သွားတာထူးခြားချက်ကကျွန်တော်တို့ပုံမှန်အဖြစ်ဆိုရင်ဒီဘက် platform ပေါ့နော်သူတို့ land နှစ်ခုချတဲ့ platform မှာထားတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့လူအုပ်စုကဒီနေ့ကရဲကိုယ်တိုင်ကပြောတာဟို3000အတာလေးရှိတယ်ဆိုပြီးပြောသွားတယ်ရဲကဟို platform မှာပဲလူတွေကိုရက်ခိုင်းလိုက်တယ်အဲ့ဒီမှာကားတွေတောင်မှသွားလို့မရဘူးသူဘတ်စကားကြီးဆိုရင်ရက်ထားတယ်ရဲကြီးကရက်ထားတာတော်တော်လေးကိုကြာနိုင်ခွက်လောက်ကြာတယ်ကျွန်တော်တို့အိမ်မှာရှိနေသလောက်အချိန်ပေါ့နော်အဲ့ဒါအောင်လူတွေ join တာမပြီးသေးဘူးအဲ့ဒါလောက်ရှိများဒီနေ့ကအဲဗီတိန်ဝင်ကြီးချုပ်အိမ်မှာဆိုအရှိမဆိုရင်လည်းကျွန်တော်တို့ကဟိုဗီတိန်ဝင်ကြီးချုပ်ဟိုမြန်မာပြည်အရေးကိုကိစ္စရေးကိုဆောင်ရွက်ပေးပါဆိုပြီးတော့ဩခဲ့တယ်ကျန်တဲ့အဲ့ဒီအားနဲ့ကျန်တဲ့ဟို slogan တွေပါဩခဲ့တာပေါ့နော်ပြီးတော့ကျွန်တော်တို့လူအုပ်ကတအားများတော့ကျွန်တော်တို့ဗြိတိန်အိမ်ဝင်ကြီးချုပ်အိမ်ရှိရလမ်းမကြီးပေါ့နော်ဒီ White Hall လမ်းမကြီးတောက်လျှောက်ကိုလူတွေတန်းစီပြီးသွားပြီးတော့မမတန်ယုံကိုဥစုတီပြီးသွားခဲ့တာပေါ့အဲ့ဒီမှာမမတန်ယုံရောက်တော့ကျွန်တော်တို့မိနစ်အနည်းဆုံး45မိနစ်လောက်ရှိမယ်မမတန်ယုံရှိမှကျွန်တော်တို့ပါဝင် join တဲ့လူတွေကပုံစံဘောင်းစုံနဲ့អော်ကြတယ်ဒီ main online ရဲ့ဓာတ်ပုံကိုနင်းနေမချိန်တဲ့စကားတွေ slogan တွေអော်တယ်
ဒဏ္ဍာမျိုးဆန္ဒပြပွဲမှာပူပေါင်းပါဝင်လာသူတဦးကတော့မြန်မာနိုင်ငံမှာလူသိများကြတဲ့ဖိလစ်ပိုင်လူမျိုးမော်ဒယ်ဆာလွန်ရော်ရစ်ကပဲဖြစ်ပါတယ်။အခုလိုမြန်မာတွေနဲ့ပူပေါင်းပြီးသူဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုရှင်းပြပါတယ်။
And of course, you know, when I left Myanmar, it feels like my heart left in Myanmar. So as I said,
ကျွန်တော်ကမြန်မာနိုင်ငံမှာ2နှစ်လောက်နေခဲ့တာပါ။မြန်မာပြည်သားတွေရဲ့ဘဝကိုကျွန်တော်ကောင်းကောင်းသိပါတယ်။မြန်မာတွေရဲ့ယဉ်ကျေးမှုကိုလည်းကျွန်တော်နားလည်ခဲ့ရသလိုမြန်မာတွေဟာဘလောက်စိတ်ကောင်းစေတနာရှိသလဲဆိုတာကိုမြင်ခဲ့ရပါတယ်။ကျွန်တော်မြန်မာနိုင်ငံကနေထွက်ခွာလာခဲ့ပေမဲ့ကျွန်တော်စိတ်နှလုံးသားတွေကမြန်မာပြည်မှာပဲဆက်ရှိနေသေးပါ။ဒါကြောင့်မြန်မာပြည်သူတွေနဲ့အတူမြန်မာပြည်လူမျိုးရေးဒီမိုကရေစီရရှိရေးပြန်လည်ငြိမ်းချမ်းရေးအတွက်ကျွန်တော်လည်းတိုက်ပွဲဝင်သွားမှာပါ။အန်ဒီတော်အောင်ဆန်းစုကြည်လည်းအမြန်လွတ်မြောက်ပြီးဆရာနာရှင်စနစ်ကြာဆုံးရေးအတွက်လှုပ်ဆောင်သွားမှာပါလို့သူကပြောသွားပါတယ်။ဒဏ္ဍာမရှိတဲ့မြန်မာအများရဲ့စီရင်ခံအတင်းကဦးစီးပြီးမြန်မာပြည်တွင်းစီရင်လှုပ်ရှားသူတွေအတွက်ရမုံငွေရှာတဲ့အနေနဲ့မြန်မာရိုးရာမုတ်ပဲသေးစားမြန်မာဟင်းတွေကိုကြောချက်ပြီးရောင်းချနေတာမျိုးလည်းရှိပါတယ်။အီဘီလာ၄ရက်တနင်္ဂနွေနေ့မှာတော့ဂျပန်ရောက်မြန်မာပြည်စုယုံပြီးတိုကျိုမြို့နယ်မှာခြိတက်ဆန္ဒပြပွဲတရက်ပြုလုပ်ကြမှာဖြစ်ပါတယ်ခင်ဗျာ
။တန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနုနီးနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးရမှာဥပဒေမဲ့ကြမ်းကြမ်းတတန်းဆောင်ရွက်တာတွေရှိနေတယ်လို့ဖမ်းဆီးခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်။မနေ့တုန်းကလည်းရန်ကုန်တိုင်းမရန်ကုန်နယ်မှာအယုထုခုပါမောက္ခဒေါက်တာကျော်မင်းစုကိုရန်သူနယ်မြေမှာစစ်ဆင်တယ်လို့ဖမ်းဆီးခဲ့တယ်လို့လုံးချုပ်ရေးရအမည်မဖော်လိုတဲ့နှိစက်သူဆရာဝန်တူကဆိုပါတယ
်မနေ့၄နာရီခွဲ၅နာရီလောက်မှာအိမ်ကိုစစ်ကားရင်နေဝိုင်းနေဒီခြံတကားတုတ်ခတ်ထားတဲ့ခါကျတော့တုတ်ဖြစ်ဝင်နေပြီးအိမ်တကားကိုလည်းတုတ်ဖြစ်ပြီးဝင်နေပေါ့နော်တကားအတင်းဖြစ်တဲ့ခါကျတော့အိမ်ကဟိုတကားပွင့်ပြီးတဲ့ခါကျအိမ်ထဲကလူတွေကိုအပြင်ထွက်အပြင်မှအကုန်လုံးတူထောက်ထန်ခိုင်းလာပြီးတော့စစ်တင်ပြီးတယ်ပေါ့နော်ပြီးတော့အဲဒီဆရာကလည်းကျိုင်းနေပြီးတော့လက်ပြန်ကျုပ်တုတ်တုတ်ပြီးတော့ခေါင်းအိမ်ပဲဆိုပြီးတော့ဒီရိုက်တိုက်ဆွဲခေါ်သွားတယ်လို့ပြောတယ်
။ဟုတ်ကဲ့အဲ့ဒီတော့ဘာတွေစစ်စေးမေးမြန်းသွားတာကြားခဲ့ရသေးလဲ
။အိမ်ကအဲ့ဆန်းလက်မှာရှိတဲ့အိမ်နဲ့အိမ်သုံးအိမ်ကိုအကုန်ဝင်ပြီးတော့အခုရှိတဲ့မဟာရေကိုမှန်လို့ရှာပွေးစစ်စေးတည်းလို့ပြောတယ်။နောက်စူရဲချင်းနဲ့ဓာတ်ပုံမြေရောင်ဗီဒီယိုမြေရောင်အလုပ်တွေပြောတယ်ပေါ့။သူတို့အဓိကကတော့ CDM လို့ဒါရဲနောက်အလူတွေကောက်သလားဥဆောင်သလားအဲ့လိုမျိုးတွေနေပြီးတော့ကသူဥရောဝေဆုံးတဲ့အဆက်အသွယ်ရှိကလားမရှိဘူးဆိုတော့သူကချေရမေးတယ်လို့ကြားပါတယ်။အဲပြီးတဲ့အခါကျတော့သူတို့ခေါ်သွားတယ်ပေါ့ဘယ်ခေါ်သွားမှန်းတော့သိဘူးလို့စီလည်းမသိရသေးဘူးနော်
။ဟုတ်ကဲ့။ဘာကြောင့်အခုလိုဖမ်းတာကိုရောရှင်းပြခဲ့သေးလား
။ဘာကြောင့်ဖမ်းလဲဆိုတော့သူတို့ပြောမတော်ပါဘူး။သူလည်းသူဘာမှမလုပ်တာလည်းသူလုံးနေနှစ်ခုပဲရှိတယ်။တစ်ခုကအဲဒီ CDM မှာပါနေတာတစ်ခုရှိမယ်။အခုချိန်မှာသူဆရာဝန်တိုင်းအစိုးရလူလူအဲဝင်နေဆရာဝန်တိုင်းက CDM လုပ်နေကြတာဖြစ်တဲ့ကြောင့်သူလည်းအဲ့ဒီထဲမှာပါတာပဲပေါ့နော်။ထူးထူးခြားခြားကြည့်တာသူကဆရာဝန်ထဲမှာကသူကလည်း CDM ထဲမှာသူလူကြီးပိုင်းလို့ပြောလို့ရတယ်ပေါ့နော်။ပမခအဆင်ဆိုတဲ့ခါကျနောက်တစ်ခုကတော့ဘာရှိလဲဆိုတော့သူကဒီဦးဆရာဝန်ဖြစ်တဲ့ကြောင့်အဲနောက်ပြီးတော့ဆရာဦးဇော်ဝေဆိုရဲ့တပည့်ဖြစ်တာကြောင့်ဆိုသူနဲ့အဲ့ဒီဆရာတွေနဲ့အချိန်ဆက်ဆက်အတွေ့ရှိသလားဆိုတော့ဟာသိချင်လို့စစ်တာဖြစ်လိမ့်မယ်ထင်တယ်ဒါပေမဲ့ကျန်စုဆိုစိတ်တက်သူတည်းပါမောက်ကချုပ်လေအဲ့ခါကျသူနဲ့သူစိတ်တက်သူတည်းမှာအလုံးလုံးတဲ့ဆရာဝန်တိုင်းကသူနဲ့နှိစမှုရှိတာကြီးပဲလေကျောင်းသားတွေကတော့သူတပည့်တွေကြီးပဲ
ဟုတ်ကဲ့အဲ့တော့အခုလို့ဒီအကြံပတန်းလုပ်လိုက်တာကြောင့်ဒီ CDM လှုပ်ရှားနေတဲ့ဆရာဝန်တွေအပေါ်ပေါ့နော်ဘလို့သက်ရောက်မှုရှိလာနိုင်မလဲ
အကုန်လုံးကဘယ်သူမှဟိုငိမ့်ငိမ့်စီစီနေလို့မရတော့ဘူးနောက်တော့ကသူအဲ့လိုလုပ်လိုက်တဲ့အတွက်ကြောင့်စီကန်ဆောင်နေရတဲ့ငကူတွေကဟိုကျွန်တော်ခုတော်တော်များများကကိုဗစ်ဖြစ်လာကြတဲ့ကွာအိမ်ပြန်မအိမ်ဖက်နဲ့ဒီလိုပဲနေနေဟိုစိတ်ရုံအိမ်လုပ်အဲ့ကိုကြီးရဲ့အလုပ်ကိုအိမ်လုပ်ပြီးနေရနေပြီးတော့အခုခါကျတော့လေခေါင်းကအိမ်ပြန်ပြီးနေလို့မရတဲ့ဝရမ်းပြေးလို့ခေါင်းကကြီးဆန်းစားစားနေရမလုံမချုံနေရတော့ဟိုအိမ်ငိမ့်တဲ့မရှိတာအဲ့လိုမျိုးပြီးတော့ခံစားရမှာပေါ့နော
်ဟုတ်ကဲ့ဒီ CDM လုပ်နေတဲ့ဆရာဝန်ကိုယ်တိုင်တူအနေနဲ့ပေါ့နော်အခုဖြစ်ရပုံမှာဘယ်လိုခံစားမိပါလဲ
စရဲကိုကဟိုရှေ့တန်းမှာဟိုရန်သူတွေဟိုကျွန်တော်တို့ရုပ်ရှင်တွေကားထဲမှာကြည့်ရဲဟိုတပုံမျိုးဝင်စီးတယ်လို့ရှားကနေခွာကနေတက်စီးမှလည်းကိုတောင်မှမလုပ်နဲ့အကုန်ကဟိုလေးဘက်ထောင်းနေခေါင်းဝင်နေဟိုမောမကြည့်နဲ့ဆိုတာမျိုးနဲ့လေအဲ့ဒီပုံစံမျိုးကြီးနဲ့ဖန်ခံလာစားကြောင်းဟိုတော်တော်ကြီးတရားဥပဒေမစိုးမိုးတဲ့အခြေအနေလို့ပြောအောင်ပေါ့ဘူးဒီ uniform နဲ့တက်နေလာလို့ဒါစစ်တပ်ကဖမ်းမသိရမှုဆိုရင်ဘယ်သူဖမ်းမအောင်ပြောအောင်ဟိုဘာလို့လို့လုပ်သမျှခံရမယ်ဆိုတဲ့အခြေအနေမျိုးကြီး
ဟုတ်ကဲ့အခုလို့ဒီဖမ်းဆီးလိုက်မှုကြောင့် CDM လှုပ်ရှားနေတဲ့ဆရာဝန်တွေပေါ်မှာပေါ့နော်ဘယ်လိုစိန်ခေါ်မှုတွေဖြစ်လာနိုင်လဲ
ဟိုတစ်ဖက်ကထင်မှာပေါ့နော်ဒီလိုအကြီးကြီးကိုဖမ်းပြလိုက်လို့ရှိရင်၄-၅ရက်လောက်ဖမ်းပြလိုက်လို့ရှိရင်ညင်သွားမှာပဲလို့တွေ့ချင်တွေ့လိမ့်မထင်လဲဆိုတော့ကျွန်တော်ကတော့အဲ့လိုမထင်အဲ့လိုထမ်းပြလိုက်တဲ့အခါကျတော့သူတို့လုပ်ပုံနဲ့ဘာလို့ဆိုဆရာကျော်မင်းစုရဲ့ရှေ့မှာဆရာဝန်တယောက်ကို ဖမ်းတော့ဖမ်းမိလိုက်ပေါ့နော်အခုတီဗီထဲမှာရုပ်ပုံနဲ့ပြပြီးတော့တိတ်ခါချပြီးတော့မဟုတ်မတရားဆွဆွဲတဲ့အဖြစ်ပြက်တွေရှိခဲ့ဦးတယ်တရားဝင်ကြည့်ဖို့ကိုမညီဘဲနဲ့ဘလူးလူမဆန်ဘူးဘလူးညံ့နေဆိုရဲအသဘောမျိုးနဲ့တည်င်းရေးပြီးတော့အခုတီဗီကနေညနာကြီးကပြပေးမယ်လေပဲဒီတိုင်းဒီလုံးကလည်းမထားသူတို့ပြောတာဒီတစ်ခုမှမဟုတ်ဘူးဒီကိစ္စအကုန်ဟိုတည်င်းလိမ်နေပြီးအမှုဆင်ပြီးတော့ဖမ်းတာပဲဆိုပြီးတော့ဒီဆောင်ကဟီးရိုးတောင်ဖြစ်သွားသေးတာပဲလေအဲ့တော့အခုတစ်ခါမှလည်းသူတို့ကကြောက်စီရင်လို့ခြောက်တယ်ဆိုပေမဲ့ကြောက်ရမယ်စားစီကံလုံးမဲ့လူတွေကပူပြီးတော့ပြက်ပြက်တာတာဖြစ်သွားလိမ့်မယ်လူကြီးကလည်းပြက်သားလို့ဒီလောက်ထိကုသရေးရန်နေရာတစ်ခုမှရက်သွားတာလေအဲ့တော့ဒီထက်ပူပြီးပြက်သားစရာတွေပေါ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်စီကံဆရာဝန်ကြီးခင်ဗျာတကယ်တော့ပေါမခဒေါက်တာကျော်မင်းစိုးလို့အရင်တုန်းကလည်းပသိမ်မျိုးကစေယုံအုပ်ကြီးဒေါက်တာသမ်းမစ်ထနောက်အင်ကပူမြို့နယ်မဲဇလီတိုက်နယ်ကဒေါက်တာပြည့်ဖြိုးနိုင်နဲ့ပချာသေးခင်ကပဲလာရှိုးမြို့နယ်ဆရာဝန်ကြီးဒေါက်တာအင်းနိုင်တို့ဖမ်းဆီးခံခဲ့ရပြီးတာအပြင်ဖမ်းဆီးခံရဖို့ရှောင်တိန်နေရသေးတဲ့ဆရာဝန်တွေလည်းပဲခူးတိုင်းမြို့နယ်တွေကနေမန္တလေးတိုင်းပြည်ဦးတွေနဲ့ရှမ်းပြည်နယ်ကတောင်ကြီးမြို့ထိဆက်ရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်မှရှိရဲ့လူကြီးရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီးဝဲလေတို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေမြင့်တက်လာတာနဲ့အတူလူမှုကူညီပေးစရင်စေတနာ့ဝန်ထမ်းတွေရဲ့အသက်ဟာထိုးထန်းလမ်းလျှောက်နေရတယ်လို့ဖြစ်နေပြီဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့ကကျေးဇူးရှင်ဝန်ကြီးတွေကိုရိုက်မှတ်နေတဲ့ဗီဒီယိုမှတ်ချက်တွေကိုလည်းမြင်ခဲ့ရပါပြီ။ကျေးဇူးရှင်များတွေခိုင်းပြီးခံရတာမျိုးရှိသလိုအချင်းကြချင်နေရသူတွေလည်းရှိပါရဲ့။ဒါကြောင့်ပြည်တော်ဘက်ကကူညီဖို့ကြိုးစားရင်းကိုရံချင်းချောက်တာတွေခံရတဲ့ဝန်ကြီးတွေကစီရင်နာဝန်ထမ်းတွေဒေသခံတွေနဲ့ဒို့အတန်ကစကားပြောကြည့်ခဲ့ပါရဲ့။ဒီဆောင်မကိုဒို့အတန်နဲ့ Go News Agency ကိုပူးပေါင်းတင်ဆက်ထားတာဖြစ်ပါရဲ
့။အားလားပိုက်နေဆွဲနေဆိုပြီးတော့ပြောတာ။
ပရိဒါစကားဝန်ဟန်အလုပ်လုပ်လာတာရှင်းနှစ်ကျော်လာပြီဖြစ်တဲ့ကြိုက်ခမီမျိုးလူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ခံဖြစ်ပါတယ်သူ့အတွေ့အကြုံရဖြတ်သန်းလာတဲ့ကာလတွေမှာလူနာပို့ဆောင်ပေးတာတွေကုသပေးတာတွေလှူဆောင်ပေးနေရင်စစ်စေးအေးအေးခံရတာတွေအကြံဖက်ခံရတာတွေတခါမှမကြုံဘူးခဲ့ပါဘူးအခုတော့သူတို့အဖွဲ့ထဲကစေတနာဝန်ထမ်းနှစ်ဦးဟာဖမ်းဆီးထောင်ချခံလိုက်ရပါပြီဒီကရဲမတ်လ10ရက်နေ့ကပေါ်တိလူနာတို့ကိုမော်ရမြိုင်စစ်စေးယုံတို့ပို့ပြီးအပြန်ည၈နာရီ10မိနစ်ဝန်းကျင်ခန့်မှာကားစီဖြစ်နေစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းကိုစစ်တပ်ရဲ့လက်နက်ကင်တွေကစစ်ဆေးခဲ့ပြီးဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းထဲမှာနိုင်ငံရေးတပ်ပုံစာသားတွေတွေ့ရှိတယ်ဆိုပြီးတရားစွဲဆိုခံရတာလို့တင်းတော်ဝန်ရှိသူကဆိုပါတယ်။နောက်ဦးစလုံးကိုပုံမှန်တရှိရှိနဲ့ဆွဲချက်တင်ခံရတာမို့တံပြူစင်းမြို့နယ်တရားရုံးမှာထောင်လံတလစီချမှတ်ခံရတာပါအခုဆိုရင်သူတို့ထောင်ထဲရောက်သွားတာ15ရက်ကျော်နေပါပြီလူနာတင်ရင်တွေနေပက်သွားလာရမှာရဲစခန်းထောက်ခံစာဆေးရုံမှလွှဲစာပင်ဆောင်မှုမှလက်ခံကြောင်းကမ်းနံပါတ်အတင်းအဖွဲ့အညီအမှန်တကယ်တွားရောက်ပြသခဲ့ကြောင်းထောက်ခံစာအပြည့်စုံရှိပေမဲ့စစ်ဆေးမေးမြန်းခြင်းမရှိဘဲဖမ်းဆီးခံခဲ့ရတာပါ တို့တန်နဲ့စကားပြောဖြစ်ခဲ့တဲ့စေတနာဝန်ထမ်းကတော့အခုဆိုတခုခုလုပ်မယ်ဆိုရင်နှစ်ကြိမ်လောက်စဉ်းစားနေရတယ်လို့ပြောပါတယ်
။အချိန်မှာသူကမပြောရလဲဆိုတော့ညာဘက်သွားနိုင်တဲ့ကံတိကမရှိဘူး။ဘဝသွားရအောင်။အပြင်ကားလည်းမသွားရဘူးညာဘက်။ဒီဘက်ဆိုတော့အပြင်ကားလည်းနားရဖို့သွားရတယ်။ညာဘက်ကလည်းညာရတက်ပြစ်လာပြီဆိုရင်တော့အပြင်ကားလည်းသွားရတယ်။အဲဒီကအရှိရော။ညာဒီလိုဆက်ပါတော့ဆက်ရမယ်တော့ရှိရ။
ရသဒကြီးပုံမှန်သိရှိရှိအရာပြည်သူဝန်ထမ်းကထုတ်ပြန်တဲ့အများပြည်သူနဲ့သက်ဆိုင်တဲ့အမိတ်ကိုဖီဆန်ရင်တလအထိတ်အလုံးမဲ့ထောင်ဒဏ်ဖြစ်စေတန်ငွေ2000ဖြစ်စေတန်နှစ်ရက်လုံးဖြစ်စေချမှတ်ခံရမယ်လို့သိရပါတယ်။ကျိတ်မီမျိုးကအဲ့ဒီပရဟိတစေတနာဝန်ထမ်းနှစ်ဦးဖမ်းခံရပြီးတဲ့နောက်ပိုင်းမွန်ပြည်နယ်ဘက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လူနာပို့ဆောင်ရမှာအဖွဲ့သားတွေရဲ့လုံခြုံရေးကိုထက်သွင်းစဉ်းစားရမယ့်အခြေအနေကိုဖြစ်လာစေပါတယ်။ညမထရပုံမှန်တိလေးလေးကြောင့်ညဘက်အရေးပေါ်လူနာတွေကိုအရင်လို24နာရီမပို့ဆောင်နိုင်တော့ပါဘူးပုံမှန်တိလေးလေးညမထရအမိတ်ကိုမြန်မာနိုင်ငံအတွင်းတချို့မြို့နယ်တွေကလွှဲရင်မွန်ပြည်နယ်ကမြို့နယ်တွေအပါအဝင်မြို့နယ်အများပြားမှာထုတ်ပြန်ထားတာပ
ါလွန်ခဲ့တဲ့10ရက်လောက်ကကျွန်တော်တို့အသင်းကရန်ကုန်လူနာပို့ပြီးပြန်လာတာ7နာရီ20လောက်မှာပဲဒီကျွန်တော်တို့ဒီကာညနာအဝိုင်းမှာကျွန်တော်တို့ဖွဲ့တွေကိုလည်းအသက်သေးခံရတယ်ကားစီးလုံးနဲ့စစ်ဆေးခံရတယ်ပြီးတော့ကျွန်တော်ရင်ပေါင်းနေရဲ့ဖုံးပြီးပါရတဲ့စစ်ဆေးခံ
မော်လမြိုင်မြို့ပေါ်ကလူမှုကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူတို့ဖြစ်ပါတယ်သူလည်းပဲကယ်ဆယ်ရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်ဖို့စဉ်းစားချင့်ချိန်နေရတာပါ
7နိုင်မထိုးခင်ဒူနာတပ်ဖို့မယ်အမိပြန်ရအောင်ပြန်မယ်ခီးစဉ်ဒီဒူနာမျိုးတွေကိုပဲကျွန်တော်ပို့ဆောင်ပြီးတော့လေဒီလို9နိုင်ခွဲကြော်ဝါလောက်မှဆိုရင်ကျွန်တော်ပို့ရမယ်7နိုင်ပြန်မရောက်နိုင်ဆိုရင်ဘယ်ဒူနာခီးစဉ်မှာကျွန်တော်မပို့တော့မှလည်းအထက်ကြီးနဲ့ယူဆိုင်ရတယ်အခုနောက်ဒီခုကကျွန်တော်ဒီညပိုင်းပေါ့နော်အများဆုံးညပိုင်းကျွန်တော်တို့အကူအညီတောင်းတာကတော့ဒီကျွန်တော်တို့ဒီ violet luna ရှင်တော့ဝေးလူနာအများဆုံးအကူအညီတောင်းတယ်ဝေးလူနာတွေအကူအညီတောင်းလို့ကျွန်တော်တို့ဒီအကူအညီရတယ်ပေါ့အဲ့ဒါတော့တော်တော်လေးကိုခက်ခက်ခဲကျွန်တော်ရင်ဆိုင်ပြရ
အခုလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေစေတနာဝန်ထမ်းတွေနဲ့လူနာတင်ကာစသည်တို့ကိုအကြံဖက်အောက်စုကပြစ်မှတ်ထားစစ်ဆေးတာတွေဖမ်းဆီးတာတွေထက်ဆီးတာတွေကိုဖေဖော်ဝါရီလတတိယပတ်လောက်ကလေးကလုပ်နေတာပါကျမရေးစောက်ရှောက်မှုပေးနေသူဖြစ်ကြောင်းထင်ရှားတဲ့အမှတ်အသားပါပေမဲ့စေတနာဝန်ထမ်းတွေကိုတနက်နေ့ချိန်နဲ့တပ်ပုံကနေမျက်မြင်ထင်ရှားမြင်လာခဲ့ရတာအဲ့ဒီနောက်ပိုင်းမှာမြောက်ဥကလာပါကဆန္ဒပြပွဲတွေကိုဆေးအထောက်အကူပေးနေတဲ့စေတနာဝန်ထမ်းတွေကိုရိုက်နှက်ပြစ်ခတ်ဖမ်းဆီးတည်အထိဖြစ်ခဲ့ပါတယ်။မင်္ဂလာမှာဆိုရင်လည်းပရဟိတအဖွဲ့တစ်ခုရဲ့ကားနဲ့ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့အဖွဲ့ဝင်တွေကလည်းရိုက်နှက်ခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာအသင်းကကူညီပေးရေးလုပ်နေတဲ့လုပ်ငန်းတွေပြတ်နာခဲ့ရပါတယ်။ဒါအပြင်လှိုင်းနာရဘက်မှာလည်းစစ်ဝင်နေရေးအခက်အခဲဖြစ်နေတဲ့ကျူးကျော်ရပ်ကွက်ထဲမှာနေထိုင်နေတဲ့လူတချို့တွေကိုတော်ရောက်လူတန်းတဲ့ပရဟိတအဖွဲ့တစ်ခုကိုဖမ်းဆီးခေါ်ဆောင်ပြီးဖားရှိခဲ့တဲ့ကားပဲဖျက်ဆီးခံခဲ့ရတယ်လို့အသင်းကထုတ်ပြန်ထားပါတယ်။ပရဟိတရုံးခန်းတစ်ခုကိုဝင်ရောက်ပြီးရှာဖွေမှုကြောင့်ပုံနေတဲ့ဝန်ထမ်းတဦးတိုက်ပေါ်ကပြုတ်ကျတည်ဆုံခဲ့ရပါတယ်။အဲ့လိုအဖြစ်အပျက်တွေကြောင့်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်နေသူတွေလည်းပုံနေရမှုတွေရှိလာပါတယ်။မော်လမြိုင်မှာလည်းလူမှုကယ်ဆယ်ရေးအဖွဲ့ကားတွေကိုတနက်နေ့ပြစ်ခတ်တာမျိုးရှိတယ်လို့ဒေသခံတချို့စီကနေသိရပါတယ်။ဒါကြောင့်ဇမတ်ထုတ်ဖော်တဲ့စုရနေရာတွေမှာထိခတ်တန်ရာရသူတွေအတွက်ကယ်ဆယ်ရေးလုပ်ပေးမဲ့လူလိုအပ်နေတာမျိုးရှိတယ်လို့မော်လမြိုင်မြို့ခံမှတ်သက်ထားပြောပါတယ်။တနင်္ဂနွေလောက်အကြဆုံးများခဲ့တဲ့မတ်လ29ရက်နေ့ကသူမရဲ့အတွေ့အကြုံကိုအခုလိုပဲပြောပြထားပါတယ
်။အဲ့ဒီကဆယ်ဆယ်ကြီးအင်အားလေးဆိုတာအဲ့မလုံလောက်မလုံလောက်ဆိုတာသူကတော့လေအဲ့ကဲဆယ်ကြီးဝတ်ဆောင်ပြီးလဲလာလို့ရှိရင်ကရဲတွေကတော့အဲ့ဒီဘက်ကိုအရင်အာယုံဆက်ပြီးတော့အရင်မေးကြည့်တော့လေသူကအရင်လူလုံးထွက်ပြီးတော့လေကဲဆယ်ကြီးပါဆိုပြီးတော့အဲ့လိုမျိုးလူလုံးထမပြရေဘူးအဲဒီမတော်ဘက်မှာလည်းဘယ်လိုဖြစ်လဲဆိုတော့ထိခိုက်ခံရရလို့ရှိရင်ကျေကျေရပြင်းသားမှလည်းရုတ်တရက်ရှာလို့မရအောင်ဖြစ်နေတာအဲ့လိုမျိုးပေါ့နော်ကားလည်းအစီအမင်းမရှိဘူးလူတွေကလည်းအဲ့လောက်ထိဟိုဘယ်လိုပြောမလဲတက်နေတယ်နဲ့ဖြစ်နေတော့လည်းတို့လည်းကြောက်ကြတာလည်းပါမှာပေါ့လေအဲ့လိုမျိုးကြတော့ရုတ်တရက်ကြီးကိုဒီလူသာဖြစ်တဲ့ကြီးကိုချက်ချင်းရောက်မလာနိုင်ဘူး
မွန်ပြည်နယ်မှာဆိုရင်စစ်အာဏာရှင်အလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတဲ့တပိတ်စစ်ကြောင်းတွေကိုစစ်တပ်နဲ့ရဲလုံထိုင်းတပ်ဖွဲ့တို့ကအင်အားသုံးပြစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်ကြောင့်မတ်လ28ရက်နေ့အထိလူ6ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများအပြားရှိပါတယ်။မော်လမြိုင်မြို့မှာရှိတဲ့လူမှုကယ်ဆယ်ရေးအဖွဲ့9ဖွဲ့ရှိတဲ့အထက်မှာတပ်ဖွဲ့ကတော့ဆန္ဒပြပွဲမှာပါဝင်ခဲ့လို့ဆိုပြီး905ကကြီးနဲ့တရားစွဲဆိုခံရတာကြောင့်ဆန္ဒပြပွဲအတွင်းကယ်ဆယ်ရေးလုပ်ငန်းတွေရပ်နားထားလိုက်ရပါတယ်။ ကျန်းရှိနေတဲ့လေးဖွဲ့ကစန္ဒပြပွဲတွေမှာတောင်ရောက်ကယ်ဆယ်တဲ့အခါလုံထိန်တပ်ဖွဲ့တွေနဲ့ထိတ်တိုက်မတိုးအောင်ရှောင်ရှားပြီးကယ်ဆယ်နေရတယ်လို့သိရပါတယ်။
စနာပြပွဲတွေကိုတောင်ရောက်ကူညီနေတဲ့မော်လမြမြို့လူမှုကယ်ဆယ်ရေးအတင်းတစ်ခုရဲ့တာဝန်ရှိသူကဒုတန်ကိုအခုလိုပဲပြောပြထားပါတယ်။အဓိကတော့ဟိုပါကျွန်တော်တို့လည်းသွားခဲ့တော့ဒီဘိုးကြောင့်ဘိုးမတရားတော့ဘောနော်သူတို့လည်းထိတိုက်မတွေးရအောင်အဲကျွန်တော်တို့လိုင်းဖြတ်ပြီးတာလို့ပုံအောင်တာလို့အဲ့လိုမျိုးလိုအနောက်ပြည်သူလာခဲ့တဲ့အတွက်သူတို့ကျွန်တော်ဟိုတိုက်ရွာပေါ့ဟိုပုတ်ကတ်ထားပြီ
ှိသူတွေဟာထမှန်အနေနဲ့ပြုခံရခြင်းမရှိဘဲလုံလောက်တဲ့စေဝါဆောက်ရှောက်မှုကိုအသာစီနဲ့မှတ်မှဲကြကြမှုမရှိရပိုင်ခွင့်ရှိတယ်လို့ပြောထားပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးမတ်လ28ရက်နေ့ကထုတ်ပြန်ချက်မှာပါရှိတာဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေ၊စေတနာလှုပ်အားရှင်တွေနဲ့လူနာသင်ရင်တွေကိုအလေးထားလေးစားဖို့နဲ့ကူညီပတ်ပို့ပေးဖို့အရေးကြီးကြောင်းနဲ့သူတို့ကစောင့်ရှောက်မှုပေးနေချိန်ဆေးရုံဆေးခန်းကိုတည်ယူပို့ဆောင်နေချိန်မှာပိတ်ပင်ခြင်းတမမဟုတ်ထိန်းချုပ်ခြင်းမခံရစေဖို့အလွန်အရေးကြီးတယ်လို့လည်းပြောထားပါသေးတယ်။ဒါပေမဲ့အာနာသိန်းတက်ရဲ့လက်နက်ကင်တွေကတော့ပဲပြောကြားချက်ကိုမှအလေးမထားပဲအကြမ်းဖက်နေတာကိုသတင်းမှတ်တမ်းတွေကနေတွေ့နေရသေးပါ။မော်လမြိုင်မြို့ကဲဆယ်ရေးအဖွဲ့တစ်ခုကတာဝန်ရှိသူတို့ကတော့
ကျွန်တော်တို့ဒီကဲဆယ်ရေးကတမာကဲဆယ်လုံးလုံးပါပဲ။ဟိုဒီကဲဆယ်ရေးရတယ်သူတို့ချင်းဒီလူတယောက်ဒီမှာတယောက်အသက်လုံးဝမဆုံးခင်တော့ဒီကဲဆယ်ရေးအောက်သူ့ကိုကူညီကြတဲ့ယောက်ကအလုံးလုံးကြမှာတော့ကျွန်တော်တော့အဲ့လိုဆက်လုပ်ကြတယ်ချင်းကတော့ဝတ်ပြည့်တဲ့ချင်းမှာကိုယ်လည်းပြည့်နေမှာပဲ။ကိုယ်လည်းအဲ့ဒီအသက်အနေကြားတဲ့ဆောက်ကြရတာ။ကျွန်တော်ဒီဆန္ဒပြပွဲမှာပြစ်ခတ်မှုတွေပြုခွင့်မှုတွေဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်နဲ့ကိုယ်အသက်ကိုကြည့်ပြီးတော့ဒီလိုလေးနဲ့ရှင်းဆောင်ပြပေးပါတယ်
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အသက်ရှင်အတန်နှဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တယုံနဲ့ဆက်စပ်လန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hebron တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုတော့ဆက်သွယ်မြန်မာငန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာခိတ္တရောက်ရှိနေတဲ့2018မယ်ဆက်ကြဝလာမြန်မာအလှမယ်နှင်းသွေးယူအောင်ကိုမဲရင်ကနေပြီးတော့ Video Conference ဆက်သွယ်မြန်မာထားတာဖြစ်ပါတယ်။
ညီမရေမင်္ဂလာပ
ါဟုတ်မင်္ဂလာပါမမင်္ဂလာပါရှင့
်ညီမကအခုဆိုရင်ဒီ Thai PBS ရုပ်သံနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟိုတွေ့ဆုံမြန်မြန်ကန်ညီမနဲ့လှုပ်သွားတာတွေ့ရပါတယ်အဲ့တော့ညီမကိုယ်တိုင်လည်းမြန်မာနိုင်ငံမှာဆရာနာသိန်းနာကိုစန့်ကျင်နေကြအောင်ပေါ့နော်နောက်ပြီးတော့လက်နက်မဲ့ဒီဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုညီမခံမရနိုင်ကြည့်ရတယ်ပေါ့နော်ဆိုတာမျိုးညီမရဲဝင်ထုတ်ပေါ်ပြောဆိုသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာနိုင်ငံမှာဒီဆရာနာသိန်းနာနဲ့ပတ်သက်ပြီးတော့ဒီလိုတတိရှိရှိကိုထုတ်ပေါ်ပြောဆိုလာရတာလဲရှင်ဘာကြောင့်မှလဲရှင်
ဟုတ်ကဲ့အဓိကတော့ဒီနင်းသွေးတို့ဒီမိန်ကလေးတွေအမျိုးသမီးတွေအနေနဲ့ရောပြီးတော့ဒီအလမဲ့တယောက်အနေနဲ့ရောပေါ့နော်ဒီလိုမျိုးဆက်အာနာရှင်စနစ်ကိုလက်မခံတောင်းကိုဒီလိုတတိရှိရှိရဲရဲဝံ့ဝံ့ထောက်ဖို့ပြောရတဲ့အကြောင်းရင်းကတော့ဟိုဒီလိုမျိုးသူတို့ရဲ့မတရားမှုအောက်မှာသူတို့ရဲ့မတရားမှုနဲ့အုပ်ချုပ်နေတဲ့အောက်မှာဒီနင်းသွေးတို့ရဲ့မြန်မာနိုင်ငံကကြည်သူတွေကရှင်းတန်သွားစရာအကြောင်းမရှိဘူးပေါ့နော်အဲ့ဒီဟာကိုလက်ခံစရာမရှိဘူး။ဘာဖြစ်လို့လဲဆိုတော့မင်းတို့ဒီ150ကျော်လုံးဟိုဒီဖိနှိပ်ခံပြီးတော့မှမင်းတို့ရဲ့နိုင်ငံကတိုးတက်တင်တယ်လို့မတိုးတက်ပဲနဲ့လူများနိုင်ငံထက်နောက်ောက်ကျကြံခဲ့တာတွေပညာရေးပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာကျန်းမာရေးပိုင်းဆိုင်ရာတွေမှာအမျိုးမျိုးဟိုနှောင့်နှေးခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီဟာတွေကိုမင်းတို့ရာဒီ1996ဖွားတယောက်အနေနဲ့ဟိုအထိုင်ရလျောက်ခံစားခဲ့ရပါတော့အဓိကတော့ပညာရေးကနင်းသွေးကိုအဓိကဒီဟိုလက်မခံနိုင်ဆုံးဖြစ်ခဲ့တယ်ပေါ့ဘာဖြစ်လို့လဲဆိုတော့နင်းသွေးတို့ရဲ့ဒီအခုဒီ generation မှာပေါ့နော်နင်းသွေးတို့အခုဒီကလေး generation alpha တွေဆိုလို့ရှိရင်ဒါနင်းသွေးတို့ထပ်ပုံပြီးတော့ ကောင်းတဲ့ပညာရေးတွေကိုသင်နေရတယ်ဆိုတာနင်းသွေးယုံကြည်တယ်။ဆိုတော့နင်းသွေးတို့သင်ခဲ့ရတဲ့ပညာရေးကိုနောက်ထပ်တစ်ကြိမ်ဒီကလေးတွေကိုပြန်ပြီးတော့မလဲစေချင်တော့အဲ့ဒါအကြောင်းပြီးတော့ကအခုသူတို့လုပ်နေတာတွေကမတရားတဲ့ဟာတွေကိုတကဘာလုံးကိုသိစေချင်တယ်။တကဘာလုံးကလည်းဒါဒီရာစုမှာကဒီလိုစစ်အာဏာရှင်စနစ်ဆိုတာလက်ခံစရာမရှိဘူးပေါ့နော်။ဆိုတော့ပြီးတော့ဒီစစ်အာဏာရှင်စနစ်ဆိုတာကနင်းသွေးတို့ရဲ့လွတ်လပ်မှုတွေလူငယ်တွေရဲ့လွတ်လပ်မှုတွေအိမ်မက်တွေပြီးတော့ကြတော့ဟိုဘယ်လိုပြောမလဲဟိုတက်လမ်းတွေကိုပိတ်စေတယ်လို့မြင်တယ်ပေါ့နော်ပြီးတော့ကြတော့နောက်ထပ်တစ်ခုကကြလူအခွင့်အရေးဒီ human rights ကိုအရင်ကြီးပြိနှိပ်စော်ကားတယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါနင်းသွေးရဲ့ရှိတဲ့ဟိုပူဇန်းညံစွမ်းရှိတဲ့လောက်နဲ့ဟိုအာခံနေရတာပါချက်ဟုတ
်အဲ့တော့ညီမအခုလိုမျိုးရဲဝစ်ထုတ်ဖို့ပြောဆိုတယ်ဒီလိုဆရာနာတိန်းနာကိုမကြိုက်ဘူးဆိုရဲပေါ့နော်လက်မခံဘူးဆိုရဲဒီလိုထုတ်ပေါ်ပြောဆိုချက်တည်ကြောင်းဥမာညီမအခုဒါဆိုရင်ဒါညီမဒီမှာရက်တင်ရတဲ့ညီမရဲ့ professional ပေါ့နော်ဒီအလှမဲ့တဝီနေရောခြားညီမရဲ့ဒီပေါ့နော်ကျွမ်းကျင်တဲ့ညီမရက်တင်ရတဲ့ပုံမှာအာဒီကိုထိခိုက်မှာရောမဆိုရင်လားရှင
်ဟုတ်အဲအဲ့ဒါကတော့ဟိုသူတို့လက်အောက်မှာဟိုဒီလိုမျိုးသူတို့လည်းအောက်မှာရှင်သန်မဲ့အစားပေါ့နော်ဒီဟာတွေကိုပဲနင်းသွေးဆွလွတ်လိုက်မယ်သူတို့ရဲ့ဒီမတရားမှုတွေကိုဟိုမတရားမှုကိုဒီတိုင်းလက်ပိုက်ကြည့်ပြီးတော့ကိုကဘာမှမထုတ်ဖော်မပြောဆိုပဲနဲ့နေမဲ့အစားနင်းသွေးရဲ့ဒီ life career ဖြစ်ဖြစ်နင်းသွေးဒီအလားမဲ့ဟိုတရားအနေနဲ့အဲ့ဒီဟာတွေဆုံးရှုံးရမယ်ဆိုလို့ကျွန်တော်နင်းသွေးအဆုံးရှုံးခံနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒါနင်းသွေးတို့ရဲ့တနိုင်ငံလုံးရဲ့အနာဂတ်ဖြစ်နေတဲ့အတွက်ကြောင့်မလို့နင်းသွေးဒီတိုင်းလက်ပိုက်ကြည့်မနေနိုင်တာပါ။ဟုတ်
အဲ့တော့ညီမအခုဆိုရင်ညီမနိုင်ငံမှာပေါ့နော်ဆရာနာတိန်းနာကိုထုတ်ပေါ်ဆန္ဒပြနေတာတွေညီမတွေ့ရတယ်ဒီဟာတွေပေါ်မှာလည်းစစ်တပ်ကနေပြီးတော့ဟိုရဲရဲစစ်စစ်ပေါ့နော်ပြင်းပြင်းထန်ထန်နဲ့သူတို့ဟိုကြက်ခတ်ပြီးတော့ဖိနှိပ်နေတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဟိုညီမတို့အပြေဟိုရောက်နေရပေါ့နော်ဒီမြန်မာနိုင်ငံသားတယောက်အနေနဲ့ရောဒီစိတ်ခံစားမှုတွေပေါ့လေဒါတွေကိုမြင်ရကြည့်ရတဲ့အခါမှာညီမရဲ့စိတ်ခံစားမှုတွေညီမဘလို့ကြော်နွားလဲရှင်
အော်နေ့တိုင်းနေ့တိုင်းဒီ newsweek မှာတွေ့ရတယ်ပေါ့နော်တွေ့ရတာကတော့အများတန်းနေ့တိုင်းဒီ February လ1ရက်နေ့ကနေစပြီးတော့စိတ်မချမ်းမြေ့စရာတွေပဲရှားပေါင်းများစွာကိုနေ့တိုင်းနေ့တိုင်းဟိုမဆုံးချွားတဲ့ရက်မရှိတဲ့လောက်ကိုဖြစ်နေတာပေါ့နော်ဟိုလူမတိသူမတိဖြစ်သွားတာတွေလည်းရှိကောင်းရှိနိုင်ပေါ့အော်နင်တို့ဒီ online ပေါ်မှာတွေ့နေရတဲ့ဟာတွေကတော့မတော်တော်လေးကိုဒီတမိုင်ကလုံးရဲ့ရင်ကိုခွဲနေရလေအော်နင်တို့ရဲ့ဒီတန်ဖိုးရှိတဲ့ဒီအတက်တွေ OAC စိတ်နေပြီးတော့မိသားစုတွေကိုခွဲခွာနေတဲ့ဒီလိုစနစ်စုံကြီးကိုနင်းသွေးတို့ကဒီနိုင်ငံသားကိုရောက်နေတဲ့မြန်မာပြည်အကုန်လုံးကလည်းနင်းသွေးလိုပဲခံစားရမယ်လို့နင်းသွေးထင်တယ်ဒီဖက်မှာကတော့ထိုက်စင်တလောက်စိတ်ဖြစ်တယ်ပေါ့နော်ဟိုကိုယ့်ရဲ့လုံခြုံရေးကတော့အဆင်ပြေရဒါပေမဲ့စိတ်ပိုင်းဆိုင်ရာကတော့ဟိုဝမ်းနည်းကြိတ်ကွဲမှုတွေတော့ရှိမယ်ဆိုတော့နင်းသွေးရသားတော့ဒီဖက်မှာရောက်နေတဲ့နိုင်ငံသားမှရောက်နေတဲ့ကာလမှာကိုပါလုတ်ပေးနိုင်မလဲဆိုတာပေါ့။ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ဒီ on ground မှာတိုက်ပွဲဝင်ပေးနေတဲ့ဟိုခုခံတိုက်ခိုက်ပေးနေတဲ့လူတွေရဲ့အသက်တွေပေါ့နော်။ဆုံးရှုံးသွားခဲ့ရတဲ့အသက်တွေအပြစ်မဲ့တဲ့ပြည်သူတွေရဲ့အသက်တွေအတွက်ဒီဘက်မှာကတော့မင်းသွေးအနေနဲ့ဆိုလို့ရှင်လဲမင်းသွေးတက်နိုင်တဲ့လောက်လုပ်နေတယ်။ပြီးတော့ကြတော့အဲဒီမြန်မာနိုင်ငံဒီဘက်ရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းသူတို့တနိုင်တလောက်အကုန်လုံးလုတ်ပေးနေကြတာပေါ့ဆိုတော့နင်းသွေးအခုမြင်ရတာကတော့တနိုင်ငံလုံးမှမဟုတ်ဘူးအဲမြန်မာတီတူတီသားတွေအားလုံးစီစီလုံးလုံးနဲ့ဒီကိုယ့်ရဲ့ဟိုလွတ်လပ်မှုကိုပြန်ရဖို့ကိုယ့်ရဲ့ဟို human rights ကိုပြန်ရဖို့အတွက်စီစီလုံးလုံးလုပ်နေကြတဲ့အတွက်လည်းနင်းသွေးအယံဝမ်းတာတယ်အဲ့ဒီအတွက်လည်းပို့ပြီးတော့အားဖြစ်တယ်ပို့ပြီးတော့လည်းဒီထက်ပို့ပြီးတော့ဟိုအကျိုးရှိတာတွေအကျိုးတက်ရောက်အောင်နင်းသွေးလုတ်ချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အခုဆိုညီမလည်းပြောပါပါတယ်အခုလိုပြင်ပရောက်နေတဲ့သူတဦးနေနဲ့ဒီအခုမြန်မာနိုင်ငံရဲ့မှာဒီဆရာနာတိန်းနာကိုပေါ့နော်ရက်တက်ရေးအဲ့လိုမျိုးနီးနီးလန်းပေါင်းစုံနဲ့ကြိုးပမ်းနေတာတွေညီမအခုပတ်ဖို့သွားမယ်ပေါ့နော်ဆိုတော့ညီမရဲ့ Facebook မှာလည်းဟိုညီမကိုယ်တိုင်ပေါ့နော်အခုဆိုဒီ CRPH ကိုဟိုပြည်ထောင်စုလွတ်တော်ကုစားပြုကော်မတီကိုညီမလှူဖို့အတွက်ညီမရဲ့ဟိုတရဖူတော်မှပေါ့နော်ရောင်းချင်တယ်ဆိုတာမျိုးလည်းညီမထုတ်ဖို့ပြောဆိုတာလည်းရှိတယ်အဲ့ဒါအလူငွေတွေရတာလည်းရှိတယ်ဆိုတော့အဲ့လိုမျိုးပေါ့နော်ညီမအဲ့လိုမျိုးဒီပံပိုးပေးနေတဲ့အပိုင်းဒီမှာရောဘယ်လိုပုံစံမျိုးတွေနဲ့ပံပိုးပေးနေလဲရှင
်ဟုတ်အခုကတော့ဒီ CRPH မှာနင်းသွေးအလူငွေထည့်ဖို့အတွက်ကိုလောက်လိုက်တဲ့ကိစ္စလေးပေါ့နော်အဲ့ဒီကိစ္စဆိုလို့ရှင်တော့နင်းသွေးတို့တချို့တွေကပြောကြတယ် ဒီကောင်းစင်နဲ့မသွားနဲ့ပေါ့နော်ဥပမာတခုခုပေါ့တခုခုဒီမြန်မာနိုင်ငံ address ဆိုင်ရာတခုခုကိုဟိုလူကျင်တဲ့ကောင်းစင်နဲ့ပဲသွားရင်ရောမကောင်းလားကို address safe ပုံမဖြစ်ဘူးလားဆိုတော့နေတရတာဘလို့စဉ်းစားလိုက်လဲဆိုတော့အဲ့ဒီဟို status မတင်ခင်ပေါ့နော်ဘလို့စဉ်းစားလဲဆိုတော့ okay CRPH ကိုလူမလူအဲ့ဒီကောင်းစင်တက်မတက်ကိုဟိုနေတွေစဉ်းစားတဲ့အချိန်မှာငါတော့ CRPH ကိုရရဝွင့်หลู่เลยโซ่ได้ห่าบ่เนาะอุบมาตะถาหลู่นี่แหละนินทวยดีโหลမျိုးจู้ซาပြီးတော့นินทวยရဲ့ဘဝမှာတန်ဖိုးအထားဆုံးအမတ်အရာဆုံးဟောအမျက်နိုးဆုံးတတခုတောင်ရောင်းပြီးတော့นินทวยอยู่ออกมาဒီလိုหลู่တယ်โอเคငါတို့လည်းဟောငါတို့မှာตัดနိုင်တဲ့ဟာအဆင်ပြေတယ်လို့အဆင်ပြေတယ်လို့หลู่ကြမယ်ဆိုတော့စိတ်လေးကိုนินทวยอ่ะအဲ့ဒါလေး motivate ပြန်นินทวยอ่ะ CRPH ဆိုတော့တိုက်ကြနဲ့တွားလိုက်တာပေါ့เนาะတကယ်လဲ CRPH ကိုหลู่มาပါပြီးတော့ကြတော့ဟောဒီနောက်ထပ်นินทวยဘာလုပ်နိုင်အောင်မလဲตัดไหนตะหลอกตัดส่วนตะหลอกอกลงลงมาป่ะใช่ครับ
เออสปีกเกอร์เนี่ยปายအတွင်းကပဲပေါ့နော်ထိုင်းမှာပြုလုပ်သွားတဲ့ဒီ Miss Grand ဒီတိုင်ပွဲမှာပေါ့နော်အဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုကုစားပြုရှင်ပြိုင်တဲ့ဒီ Miss Grand ဒီမြန်မာအလှမဲ့ဒီခံလေးတာလဲပေါ့နော်သူကလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ရဲ့ဟိုဖိနှိပ်နေရာတွေကိုသူခါရဲစင်ပေါ်မှာပေါ့နော်ဒီဗီဒီယိုပြပြီးတော့ဒီထုတ်ပေါ်ပြောဆိုသွားတာရှိပါတယ်ဒီပေါ်မှာရောညီမဒီလိုမျိုးမြန်မာနိုင်ငံမှာလူတွေဘယ်လိုခံစားနေရတယ်ဘယ်လောက်ခိနေမှုခံနေရလဲဆိုတာတွေကိုထုတ်ပေါ်ပြောဆိုသွားတာတွေကိုခုလိုပေါ်ရဲဝင်းပေါ့နော်ဟိုကဘာကအိုင်ယူဆိုင်ကြီးနေတဲ့တိုင်ပွဲကြီးမှာပြောပါတယ်ပေါ်မှာညီမဖြစ်အောင်မရှိမယ်လို့မြင်လားရှင်
အော်ကဲဆက်အရန်ထိရောက်တာပေါ့ဆက်ပြီးတော့ဒီဟန်လေးအတွက်လည်းအရန်ကိုဟိုခုံယူတယ်ပြီးတော့သူ့ရဲ့တတိကိုလည်းအရန်ချီကျူးတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီလိုသူ့ရဲ့ပွဲဆိုလို့ရှိရင်မပြောသွားသလိုပဲတကယ်ဘာလုံးကသူတို့ရဲ့ဘယ်အလမယ်ကဒီတရဖို့ရဆောင်းသွားမလဲဆိုတာကိုစိတ်ဝင်စားပြီးတော့ကြည်နေကြတဲ့ညမှာဒီမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟိုမတရားဖိနှိပ်ခံနေရတဲ့ဟာကိုသူလုံးဝလုံးစိတ်တတိပေါ့နော်ဟိုstage ပေါ်မှာရတဲ့အချိန်လေးကိုသူအကုန်လုံးကိုပြောပြသွားနိုင်တဲ့အတွက်ကြောင့်မလို့အရန်ကြီးကိုဟိုခြိရောက်မှုတစ်ခုအကျိုးသက်ရောက်မှုတစ်ခုအများကြီးရတယ်ပေါ့နော်ပြီးတော့ကျတော့အခုဆိုလို့ရှင်လည်းဟန်လေးကဒီဖန်ကောက်ပါဆိုလို့ရှင်လည်းမီဒီယာတွေမှာအများကြီးပဲဒီနေ့လည်းပုံတွေတက်လာတယ်အရန်နဲ့အားရဖို့ကောင်းတယ်ဒီဟာကိုပို့ပြီးတော့ထုတ်ဖော်ပြသနိုင်တဲ့အတွက်ကြောင့်မလို့အရန်လည်းသူ့ကိုအားလဲရတယ်ပြီးတော့ကျနောက်တစ်ခုကဒီ Miss Grand International Organization ပေါ့နော်သူဒီလိုမျိုး sport လုပ်ပေးတယ်ဒီလိုဆက်သွယ်မှုတွေပေးတယ်ထောက်ပံ့မှုတွေပေးတဲ့အတွက်ကြောင့်မလို့လေအဲ့ဒီ organization နဲ့အရန်ကျေးဇူးတင်တဲ့အကြောင်းဒီကနေပြောချင်ပါတယ်လို့ဟုတ
်ဆိုတော့ညီမတို့အဲ့ဒါဆိုရင်တကယ်လို့ညီမတို့အခုချိန်မှာဆိုရင်ဒါမြန်မာနိုင်ငံကိုလက်ရှိဟိုပြန်ဖို့မပြန်ဖို့ပေါ့နော်အဲ့လိုမျိုးကြတော့ညီမတို့တွေဘယ်လိုဆုံးဖြတ်ထားလဲရှင
်ဟုတ်လောလောဆယ်ကတော့ဒါကတော့နင်တို့ရဲ့ individual ဆုံးဖြတ်ချက်ပေါ့နော်လောလောဆယ်ကတော့နင်တို့ရဒီမိုကရေစီမရမချင်တော့နင်တို့ပြန်ဖို့တော့စိတ်ကူမစိတ်တိတ်မကူမိတဲ့ဘောနော်။ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာဟို speaking out လုပ်ပေးတာကလည်းဟိုပို့ပြီးတော့ကိုယ်အနေနဲ့ပေါ့နော်။ကိုယ်အလားမဲ့အနေနဲ့ဒီ main ကလေးတယောက်အနေနဲ့ဒီဘက်မှာနေပြီးတော့ speaking out လုပ်ပေးတာကပို့ပြီးတော့ထိရောက်တယ်လို့နင်တွေခံယူတဲ့အတွက်ကြောင့်ပေါ့နော်။အဲ့ဒီအတွက်ကြောင့်ကြောင်ပြီးတော့ကြောင့်နောက်တကြားတော့နင်တွေပြန်ဖို့ရဟိုတိတ်ပြီးတော့ safe မဖြစ်ဘူးပေါ့နော်။နင်တွေရောဟန်လေးရောပေါ့နော်။ဟိုဒီဘက်ကအလားမဲ့တွေအလားမဲ့ပဲဖြစ်ဖြစ်ဒီဟိုပေါ့အညမနိုင်ငံလူတွေဟိုဘက်ကိုပြန်တဲ့လူတွေပဲဖြစ်ဖြစ် safe မဖြစ်လောက်ဘူးလို့ညော်ထင်လို့ပေါ့နော်ဆိုတော့အဲ့ဒီအတောင်ပြချက်တွေတောင်းတော့မပြန်ဖြစ်သေးဘူးဒီဘက်မှာပဲတတ်နိုင်တယ်လို့ပို့ပြီးတော့အကျိုးရှိတာကိုလုပ်ပေးသွားချင်ပါတယ်ဟုတ်
အဲ့တော့အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆရာနာတိန်းနာကိုစန့်ကျင်ပြီးတိုက်ပွဲဝင်နေကြတဲ့ဒီလူတွေရောပေါ့နော်ဆိုရင်အခုဆိုရင်ဒီပြည်သူတွေကြားထဲမှာFederal တက်ပေါ့နော်နောက်တစ်ခါ favorite ပြီးထောင်စုဆိုတာကြီးပေါ်ပေါက်ဖို့ဆိုရဲဒီတောင်းဆိုချက်တွေကိုကြဲကြဲပြင်းပြင်းဖြစ်လာပါတယ်ဒါအရင်ကနေမကြည့်တာမျိုးပေါ့နော်ဆိုတော့ဒီလိုတွေနောက်ဆုံးဖြစ်လာတဲ့ခါကျတော့အခုညီမကိုယ်တိုင်လည်းဒီလိုဆရာနာတိန်းဟာကိုစန့်ကျင်တဲ့တိုက်ပွဲထဲမှာပါနေတဲ့သူတယောက်အနေနဲ့ရောမြန်မာနိုင်ငံအတွက်အနာဂတ်ပန်းတိုင်ကိုဘယ်လိုမျှော်လင့်ထားလဲရှင
်ဟုတ်ကဲ့ဆရာဒီအဓိကတော့နင်းတို့တို့ဒီ Federal Army ဆိုတာကိုလည်းအပြန်ဆုံးပေါ်ပေါက်လာပြီးတော့ဒီမတရားသဖြင့်ပေါ့နော်ဒီလူတွေကိုဖိနှိပ်နေတဲ့ဒီဆရာနာရှင်စနစ်အများဆုံးကြားရှုံးပြီးတော့နင်းသွေးတို့ရဲ့ဒီဒီမိုကရေစီစစ်စစ်ပေါ့နော်ဒီမိုကရေစီစစ်စစ်မြန်မာနိုင်ငံမှာအဲ့ဒီစနစ်နဲ့အစိုးရနင်းသွေးတို့ကိုဦးဆောင်ပြီးတော့ဒီနိုင်ငံက developing country to develop country ဖြစ်ချင်တယ်ပေါ့နော်ဆိုတော့အဓိကတော့အဲ့ဒီဟာနင်းသွေးရဲ့အဓိကကြီးရဲ့ချက်ပါပြီးတော့ကျတော့နင်းသွေးတို့ကဒီလိုပြန်ပြီးတော့ဟိုကိုယ့်ရဲ့ right ကိုပြန်ယူနေတာတွေက ဟိုဒီအထိတ်မှာတချို့ဆိုရင်အားလျော့နေတာလားလေးတွေ့ရပါတော့တကယ်တမ်းတော့ဟိုအားလျော့စရာမဟုတ်ပါဘူးဘာလို့လဲဆိုတော့ဟိုဆုံးရှုံးသွားတဲ့အသက်တွေကိုပြန်ကြည့်မယ်ဆိုလို့ရှင်ပိုတော့မှလုံရအောင်ပါဗောနော်တချို့ဟိုသူတို့ကလည်း၆တောင်ဒါကတော့နင်းနေလဲနားလဲပါတယ်မြန်မာနိုင်ငံမှာတကယ်ဟိုဟိုအန်ဒီရယ်ကို face လုပ်နေရတဲ့သူတို့တွေနဲ့တကယ် face လုပ်နေရတဲ့လူတွေရဲ့ဟိုကြောက်အကြောက်တရားဆိုတာလည်းတချို့တွေမှာတော့မြင်ရဒါပေမဲ့သူတွေသိတယ်မြန်မာနိုင်ငံကဒီတစ်ခေါက်ဒီ democracy စစ်စစ်မရဘဲနဲ့ဘယ်တော့မှအနောက်ပြန်မဆုံးတော့ဘူးဆိုတာနင်းလေးယုံကြည်တယ်ဆိုတော့အဲ့ဒီနေ့ကိုအများဆုံးရောက်ပါစေလို့နင်းလေးအာဆုတောင်းမယ်ပြီးတော့ကြတော့ဒီယုံကြည်ချက်ကတကယ်ပြည့်ဝမယ်ဆိုတာလည်းနင်းလေးပြပါမယ်ရှင
်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်စားပေးတဲ့အတွက်ညီမကိုအများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်အာနင်းလေးအနေနဲ့လည်းဒီလို VOA သတင်းအာမီဒီယာနဲ့နင်းလေးဒီလိုစကားပြောခွင့်ရတာနင်းလေးရဲ့ဟိုအမြင်လေးကို speaking out လို့ခွင့်ရတဲ့အတွက်ကြောင့်တကယ်ကို it's my honor ပါရှင်တကယ်ကိုဂုဏ်ယူပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်ရှင
် view American တက္ကသိုလ်နေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ view ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများရွှေကောင်းစဉ်နဲ့နေ့စဉ် email သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ viewin myanmar email လိပ်စာ bambi@viewinnews.com ဒါမှမဟုတ်ရင် viewin myanmar facebook messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာနှက်အောင်ရေးပို့ဖို့တော့လိုပါရဲ့နေ့စဉ်တစ်နေ့နှစ်ကျင်ပို့ပေးနေတဲ့ email သတင်းတော်ကတင်းကောင်းစဉ်တွေနဲ့တင်းအချင်းချင်းကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ viewin ပြည့်စက်အတွက်တင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနှစ်လကျော်လာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုထိဆက်ရှိနေပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်ရှင်နေနေ့မှာတည်ဆုံးသူကအနည်းဆုံး9ဦးရှိခဲ့ပါတယ်။စနေနေ့ကသခိုင်းတိုင်းမုံရွာမှာခြေတက်ဆန္ဒပြလာတဲ့ပင်မတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတွေတိုက်ခတ်မှုကြောင့်ဆန္ဒပြသူ၃ဦးတေဆုံးခဲ့ရပါတယ်။မန္တလေးမှာတော့မနက်အာရုံတက်ချိန်ကစပြီးမြန်မာနိုင်ငံလုံးဆရာကျောင်းသားတမကတက္ကသိုလ်ကောလိပ်ဆရာဆရာမတွေတန်ခတ်တမကအဖွဲ့တွေရဲကန်းအလုပ်သမားတွေအပါအဝင်လူပေါင်းတောင်းနဲ့ချီပါဝင်တဲ့တပ်ပေါင်းစုတပိတ်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်။မုန်တီနယ်တထုံမြို့မှာတော့စနေနေ့ကဆင်အာနာရှင်ဆက်နေဆန္ဒပြပွဲကိုလုံခြုံရေးတွေဘက်ကတိုက်ခတ်နှိမ်နင်းတဲ့အတွက်တအူးတေဆုံးခဲ့ရတယ်လို့ပဲခူးမှလည်းတအူးတေဆုံးခဲ့ရတာပါနိုင်ငံတလွှားဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းမှုကြောင့်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေအခု2လကျော်လာချိန်မှာတေဆုံးရသူပေါင်းကအနည်းဆုံး950ရှိနေပြီးဒီထဲမှာကလေးငယ်46ယောက်ပါနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုထောက်ခံကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ကပြောကြားလိုက်တာကြောင့်စစ်တပ်နဲ့ကာလတာရှည်တိုက်ပွဲဆင်နွှဲနေတဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေပိုးပြီးကြီးမားလာမှာကိုစိုးရိမ်လာကြပါတယ်။တိုင်းဒေသလက်နက်ကိုင်10ဘွဲ့ဟာစနေနေ့မှာအွန်လိုင်းကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်မှာကြီးအစ်စ်တွေနဲ့ပြစ်ခတ်တာပါဝင်အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရပေါ်မှာပြစ်တင်ရှုံချခဲ့ကြတာပါစစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့စီရင်လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေအပေါ်ဝင်မြန်မာအမှုပညာရှင်အတော်များများကိုအာဏာသိမ်းစစ်တပ်ကရဇတ်ကြီးပုံမှ905ကကြီးနဲ့အရေးယူဖို့ပြင်ဆင်နေပါတယ်တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် ဗီယိုရီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းဘေးရန်နဲ့မျိုးမျိုးကကင်းဝေးနိုင်ကြပါစေ။ဗီယိုရီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာဆုံးဖြတ်တော့
This program.